မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်ရေးအရင်တုန်းကအာဆီယံအဖွဲ့ကြားမှာသဘောတူထားတဲ့လက်ရှိအရင်နဲ့နောက်အလှည့်ကျဥက္ကဋ္ဌသုံးနိုင်ငံကအလို့သဘောဥဆောင်ပြီးတော့ကင်တွယ်ဖြည့်ရှင်ရေးပုံစံကိုဆက်လက်ပြီးတော့ကျင့်သုံးနေကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်ဒနိုမာဆူဒီကဒီကနေ့ဂျာကာတာမှာပြောဆိုလိုက်ပါတယ်ဖေဖော်ဝါရီ9ရက်နေ့ဒီကနေ့ဂျာကာတာမှာအင်ဒိုနီးရှားသမ္မတရက်ဒနိုမာဆူဒီမလေးရှားနိုင်ငံသားရေးဝန်ကြီးမိုဟာမက်ဘင်ဟာဆန်နဲ့အတူတွေ့ဆုံဆွေးနွေးပြီးမှာပဲဝန်ကြီးရက်ဒနိုမာဆူဒီရဲ့ကြေညာချက်ထုတ်ပြန်တာကိုအင်ဒိုနီးရှားအခြေစိုက်အန်တာရာသတင်းမှာဖော်ပြပါတယ်2023ခုနှစ်စက်တင်ဘာလတုန်းကအင်ဒိုနီးရှားနိုင်ငံဂျာကာတာမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဘုံသဘောတူညီချက်တွေကိုအကောင်အထည်ဖော်နိုင်အောင်လို့အာဆီယံအဖွဲ့ရဲ့လက်ရှိအရင်နဲ့နောက်အလှည့်ကျဥက္ကဋ္ဌသုံးနိုင်ငံကအလို့သဘောကင်တွယ်ဖြည့်ရှင်မှုသဘောတူခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကာလအတွင်းမှာမြန်မာအရေးသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုပေါင်း265ကြိမ်လုပ်ခဲ့ပြီးတော့အဲ့ဒီမှတ်တမ်းတွေနဲ့အဆက်အသွယ်တွေကိုလက်ရှိအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံကိုလွှဲပြောင်းပေးခဲ့ကြောင်းကိုလည်းမဆူဒီကပြောပါတယ်။တတ်တမန်ရေးအရာချင်းကပ်မှုပုံစံကိုအထီးရောက်ဆုံးဆက်ပြီးတော့ကျင့်သုံးနိုင်မှုအင်ဒိုနီးရှားဘက်ကကြိုးပမ်းခဲ့တာကိုလည်းရက်ဒနိုမဆူဒီကထည့်သွင်းပြောဆိုပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးမိုဟာမက်ဘင်ဟာဆန်ကတော့မြန်မာနိုင်ငံရဲ့ပြည်ပခါကဒေတာရင်းကိုပို့ပြီးတော့မှပြန့်နှံ့ကျပြတ်မလာအောင်အာဆီယံအနေနဲ့အထူးလှုပ်ဆောင်မှုအရေးကြီးကြောင်းကိုလည်းပြောဆိုခဲ့ပါတယ်ရှင်။